မန္တလေးတိုင်းကြောက်ရောင်းမြို့နယ်ထဲမှာဆောက်လက်ဆောက်အစားအုပ်တစ်ခုကိုဗလီဆောက်နေတယ်ဆိုပြီးလူစုလူဝေးနဲ့ဖိအားပေးတောင်းဆိုခဲ့တဲ့အတွက်ဖြိုချဖြက်စီးပစ်လိုက်တဲ့ကိစ္စကိုအင်ရှင်ဖြစ်သူကသူ့ရဲ့နစ်နာမှုနဲ့စိုးရိမ်စရာလုံခြုံရေးအတွက်တာဝန်ရှိသူတွေဘက်ကတာဝန်ယူဖြေရှင်းပေးဖို့မေတ္တာရက်ခံတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့အကြောင်းရင်းတွေကိုတာဝန်ရှိသူတွေတိတိကျကျစုံစမ်းစစ်ဆေးနေတယ်မလိုလားအပ်တဲ့တခြားပြဿနာတွေမဖြစ်ပွားဖို့သတိရှိကြစေလိုတယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ကလူမှုကွန်ရက်စာမျက်နှာမှာပြောထားပါတယ်။ဇူလိုင်လ29ရက်နေ့ကဖြိုဖျက်ခံလိုက်ရတဲ့ဆောက်လက်ဆောက်အင်ပန်ရှင်ဖြစ်သူဓာတ်ပုံနဲ့ဗီဒီယိုရိုက်ကူးရေးလုပ်ငန်းလုပ်ကိုင်သူဒါရိုက်တာအောင်မင်းခေါ်ကိုဟန်မင်းဦးကို VOA မြန်မာပိုင်းကမတ်စုမွန်ဆက်သွယ်မေးမြန်းတဲ့အခါမှာသူကအဖြစ်အပျက်ကိုအခုလိုစပြောပါတယ
်။ဒီအစားဦးစားတဲ့ရည်ရွယ်ချက်ကကျွန်တော်ကရုပ်ရှင်နဲ့ဗီဒီယိုရိုက်ကူးရိုက်ပါတယ်ကျွန်တော်မှတ်တမ်းတင်လေကျွန်တော်ရိုက်ပြီးပဲရိုက်ပါတယ်လူပွဲလဲမင်္ဂလာဆောင်ပိုင်းညာအဆောက်အဦပေါ့နော် DIY ပေါ့နော်အဲ့လိုဟာတွေရိုက်ဖို့အတွက်ကျွန်တော်အပေါ်မှာကျွန်တော်ဟောကိုကျွန်တော်တဝက်လောက်ထားတယ်ခင်ဗျာအောက်ကနေစီးလိုက်ရင်ဇင်နာအခုံးတက်ဖို့အတွက်ကျွန်တော်အဝိုက်ထည့်ထားပါတယ်ခင်ဗျာဟုတ်အဲ့ဒီမှာပဲကျွန်တော်အေဟိုဗလီလို့တန်လုံးအဆောက်အုံတစ်ခုဆိုပြီးတော့ကျွန်တော်ဗလီလို့ပဲထင်အောင်ထင်မှဖြစ်ကြတာပေါ့ခင်ဗျာဟုတ
်ဟုတ်ကဲ့ဒီအဆောက်အုပ်ကိုဆောက်ဖြစ်တာရောဘယ်လောက်များကြာပြီလဲရှင
်ဟုတ်ဒီအဆောက်အုပ်ကိုဆောက်တာကတော့ကျွန်တော်စကြံပြီးမှဆောက်ဖြစ်တာခင်ဗျာအခုနှစ်ပေါ့နော်အမှန်မပြီးသေးဘူးခင်ဗျာလက်တလုံးဝင်ရက်ပါပဲခင်ဗျာဖះကန်းထုတ်ဖို့အတွက်လည်း၅ပြီ၄ပြီကျွန်တော်တောင်ပတ်မှာအပေါက်ဖောက်တာပါလေအဲ
့တော့ဥအောင်မင်းအနေနဲ့အခုလိုမျိုးဒီလူအုပ်စုကနေပြီးတော့မှဒီမှာဗလီဆောက်တယ်ပေါ့နော်ဒီဗလီဆောက်ဦးနဲ့တူတယ်ဆိုပြီးတော့ပြောပြီးတော့ဒီလိုဖြက်စီးခံရတဲ့ခါကျတော့ဘယ်လိုတော့မလို့ဒီအဖြစ်ပြက်ဖြစ်သွားတယ်လို့ထင်ပါလဲနောက်ဒီအဆောက်ဦးကိုဘာကြောင့်များဖြတ်ဖို့အထိသူတို့ဘက်ကတိုက်တွန်းဖိအားပေးမှုတွေဖြစ်လာရတယ်လို့ထင်ပါလဲရှင
်အဆောက်ဦးဖြတ်မယ်ဆိုတဲ့ရက်ပိုင်းမှာကျွန်တော်မရှိဘူးခင်ဗျာကျွန်တော်၂၂ရက်နေရစပြီးတော့ကျွန်တော်မုံရဘူးလေနေရကိုကျွန်တော်တီစီကြီးရိုက်ကျွန်တော်ထွက်သွားပါတယ်ခင်ဗျာကျွန်တော်ပြည်သမီးရဲ့ဦးလေးကိုကျွန်တော်အိမ်မှာဆက်ခစ်တာပေါ့နော်စောက်စောက်ခွေကိုကျွန်တော်ထားခစ်ပြီးရှိပါတယ်ခင်ဗျာပြီးတော့ကျွန်တော်အိမ်ဒီနာကျင်းလေးကိုလည်းကျွန်တော်မှားကြားခဲ့ပါတယ်ကျွန်တော်ဒီလိုလိုပဲကျွန်တော်ကြွားမှာဖြစ်ပြီးအတွက်ကျွန်တော်ဦးတစ်ချက်တော့စောက်ကြည့်ပေးကြပါဦးလို့ကျွန်တော်မှားခဲ့တယ်ခင်ဗျာပုံမှာ25နှစ်ရိုက်နေတဲ့အချိန်ကာလမှာဒီအိမ်ကိုဗလီလားမသိဘူးပေါ့နော်အဖွဲ့ကြီးတို့ကနေပြီးတော့လာကြည့်သွားတယ်လို့ပြောတယ်ခင်ဗျာဟုတ်လာကြည့်သွားတယ်လို့ပြောတဲ့အချိန်မှာကျွန်တော်ကစီဗီယားလားဆိုစီဗီယားမဟုတ်ဘူးတဲ့စီဗီယားမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်စီးလေနဲ့ကျွန်တော်လုံးဆိုင်ရှိတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ပါလေခင်ဗျာနော်နောက်တစ်နေ့နဲ့လေးရောက်ရောကျွန်တော်စီကိုဖုံးလေတကွန်ဝင်လာတဲ့ပဲခင်ဗျာကျွန်တော်အင်အားကိုကျွန်တော်အင်းနာချင်းနေအောင်ပေါ့နော်ကျွန်တော်အင်ကိုဗလီဟုထင်ပြီးတော့ဖြတ်မယ်တကယ်ကလူတွေအားလုံးတို့ရုပ်တဲ့ဖြစ်နေကြပြီခင်ဗျာအဲ့ဒီအချိန်မှကြီးပေါ့နော်ရက်ကအုပ်ချုပ်မှုတွေဘာညာနဲ့ကျွန်တော်မိပါတွေကိုလည်းဆင်းလို့တဲ့အခါကျတော့15ရောက်ရောက်20ရောက်30ပတ်ချာလေးရှိပြီးတော့ပြေးလေသွားကြပါလေခင်ဗျာဟိုအုပ်ချုပ်မှုကလည်းပြန်ပြီးတော့အစီရင်ခံစာတွေဘာတွေရေးတော့မယ်ပြန်ခံနည်းစဲစဲပါလူတွေကရုပ်တဲ့ဖြစ်လာပြီးတော့မနိုင်တော့ဘူးပေါ့နော်ကျွန်တော်စီကိုအားလုံးနဲ့လည်းဆက်တွေ့ရတော့မနိုင်တော့ဘူးဖြတ်မှာကိုအရှင်ပြေမှာဆိုတော့ဖြတ်မှာအရှင်ပြေမဲ့အကြောင်းရင်းဘာအကြောင်းရင်းလဲလို့ကျွန်တော်မေးပါလေခင်ဗျာမေးတော့စီရင်လာရနေကျွန်တော်မေးတယ်ခင်ဗျာဘာကြီးလို့အတိုင်းတာအနေနဲ့ပေါ့နော်ဟိုဒီဆောက်ဦးဆောက်တော့မယ်ဆိုတော့တိဆောက်ခွင့်တင်လာလို့ကျွန်တော်မေးတယ်တိဆောက်ခွင့်ရတော့ကျွန်တော်နားမယ်လို့ကျွန်တော်မတင်ဘူးကျွန်တော်ဒါပေမဲ့လို့ကျွန်တော်ဆောက်လို့နေတဲ့အချိန်မှာပဲကျွန်တော်စီကိုစားရလာမလားလို့ကျွန်တော်မျှော်လင့်မိပါတယ်ဒါပေမဲ့တို့တော့ရောက်မလာပါဘူးခင်ဗျာကိုယ်အဆောက်ဦးကအခုကျွန်တော်မှမရှိမရှိမယ်လို့စူးစောင်းပြီးတော့ကျွန်တော်အကြည့်တွေပိုင်းနဲ့ကျွန်တော်လှုပ်လာခဲ့တဲ့အတိုင်းတာအရာဆိုတော့ကျွန်တော်တော့အရန်ဝမ်းနဲ့ပူစီတော့ကဖြစ်မိပါတယ်ခင်ဗျာအဲ့ဒီအချိန်မှာကျွန်တော်အနေနဲ့ကတော့အရန်တားပါတယ်ခင်ဗျာကျွန်တော်ပြန်လာအောင်စောင့်ပေးပါကျွန်တော်ပြန်လာနေပါပြီလို့ပြောတာကိုလုံးဝလက်တက်မခံမဲနဲ့ချက်မကိုရတော့မှဆိုတဲ့သူတချို့ရဲ့စကားကံတွေလည်းကြားရတယ်ဖုန်းနဲ့ကျွန်တော်တကယ်တည်းဆဲရဲ့စကားပြောတဲ့အချိန်မှာလည်းဒီလိုအတန်ကြီးဖြစ်ပေါ်နေတယ်ခင်ဗျာဟုတ
်အဲ့တော့ခီးရပြန်လာတဲ့ခါမှာကိုစောက်လက်စားအပြီးအဆောက်ဦးကလည်းဖြိုချဖြက်စီးခံလိုက်ရတယ်ဆိုတော့အဲ့ဒီကိုဦးအောင်မင်းအမိနဲ့ပေါ့နော်ရောက်လာတဲ့အချိန်မှာဒီသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအဲ့ဒီနေရာမှာလုံခြုံရေးယူထားတဲ့လူတွေနဲ့ဘယ်လိုများဆက်ပြီးဆောင်ရွက်ဖြစ်ပါလဲရှင
်ဟုတ်ကျွန်တော်လက်ရှိအဲ့ဒီကိုရောက်သွားဖို့ဆိုတာကကျွန်တော်အဲ့ဒီကိုလုံးဝသွားလို့မရပါဘူးခင်ဗျာကျွန်တော်ကလားဆိုရင်ကျွန်တော်ဖြက်စီးရိုက်တဲ့အချိန်မှာအနေထားမျိုးမှာကျွန်တော်ရှိတယ်ဒါပေမဲ့တို့ကျွန်တော်ကလားမဟုတ်ဘူးဆိုတာလည်းသိတယ်တမင်ကလားကျွန်တော်အနေနဲ့တော့အလုပ်ပြန်ခံရတယ်လို့ပဲကျွန်တော်ယူဆပါတယ်ခင်ဗျာကျွန်တော်အိမ်မှာပတိနဲ့တူတာဆိုလို့ဘာတစ်ခုမှမရှိဘူးဘလူတက်တဲ့အထောက်ထားဘယ်ဘယ်နည်းနဲ့စမ်းစမ်းလည်းမရှိပါဘူးဘာသာလားဘာသာတရားနားလည်လားမသိနိုင်ငံရေးသမားနားလည်လားမသိဘူးဟိုနားမလဲဒီနားမလဲဝါဆိုပြီးလူတွေရှိနေတယ်ကျွန်တော်အသက်အန္တရာယ်ဆိုရင်လို့ကျွန်တော်အဲ့လိုကိုကျွန်တော်မသွားပါဘူးသူချင်းတီကျွန်တော်တစ်ခေါက်မှမရောက်သေးပါဘူးခင်ဗျ
ာဟုတ်ကဲ့အဲ့တော့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကတော့ဥအောင်မင်းကိုလာရောက်ပြီးဆက်သွယ်တာရှိပါသလား
ကျွန်တော်ရက်ကွက်အုပ်ချုပ်ရေးဦးကြီးနေကတော့ကျွန်တော်စီကိုဒီမနက်မှပဲကျွန်တော်အဆက်အသွယ်လုပ်ပါတယ်ခင်ဗျာအဆက်အသွယ်လုပ်ပြီးကျွန်တော်စီက data တချို့ကိုကျွန်တော်ယူပါတယ်ခင်ဗျာကျွန်တော်မိဘဘိုးဘွားပေါ့နော်ကျွန်တော်နေရာတွေမှာနေတယ်ကျွန်တော်လက်ရှိအခုလက်ရှိကျွန်တော်ဘာလုပ်လို့တဲ့အားလုံးကိုကျွန်တော် ဒါတချို့ပို့ရပါတယ်ခင်ဗျာအခုလက်ရှိအနေနဲ့လည်းကျွန်တော်အဲ့အရာတွေကိုစဉ်းစားဆောင်ရွက်လေ့ပါပါခင်ဗျာ
ဟုတ်ကဲ့လူအုပ်စုနဲ့ကိုယ့်ရဲ့ဒီကိုယ်ပိုင်အိမ်တစ်ခုကိုအဲ့လိုဖျက်ဆီးခံရတဲ့အပေါ်မှာပေါ့နော်ဒီတရားဥပဒေစိုးမိုးရေးနဲ့ဒီနေနေလုံခြုံရေးနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုအိမ်ရှင်တယောက်အနေနဲ့နိုင်ငံသားတယောက်အနေနဲ့ဗမာတောင်းဆိုချင်တာရှိပါလဲရှင
်ဟုတ်ကဲ့ပါဟိုကျွန်တော်အထူးသဖြင့်တောင်းဆိုချင်တာတော့ကျွန်တော်ယူနေရှိရသကအမှန်ဆိုရင်တော့အဲ့ဒီအိမ်ဒီကျွန်တော်ကငွေကြီးမပြည့်စုံတဲ့ကြားထဲကနေပြီးတော့ကျွန်တော်ရဲ့အိမ်နဲ့ကျွန်တော်ရဲ့ဒီမန်ကက်ဒီအကောင့်တွေဖော်ရပြီးဖြစ်ပြီးတော့ကျွန်တော်အရင်ဝန်နေမိပါတယ်ခင်ဗျာနှစ်မျိုးလည်းနှစ်မျိုးမိပါပဲပြီးတော့ကျွန်တော်အခုဆုံးရှုံးသွားတဲ့ကိစ္စကိုဆိုလို့ရှိရင်ပြီးသွားပြီးအခုကျွန်တော်ဘဝပြတ်ပြီးလက်ရှိကျွန်တော်နေရာထိုင်ရဖို့အတွက်ရွာကိုကျွန်တော်အခက်အခဲဖြစ်ပြီးအဲ့ဒီကိစ္စတွေကိုဘယ်သူကဘယ်လိုတာဝန်ယူမလဲဆိုတာကိုကျွန်တော်သိကြပါတယ်နောက်ပြီးတော့တခုရှိတာကအခုကျွန်တော်ရင်းကိုဖြတ်သွားတယ်ဖြတ်သွားတဲ့အတိုင်းတောင်မှလူအများစုစိတ်ချမ်းသာဖို့အတွက်ပဲခိတ္တယာယီအစီအပြေပြီးတော့ကွာဆိုပြီးတော့ဖြတ်သွားတာမျိုးလို့ကျွန်တော်ကောက်ချက်ချပါတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်နိုင်ငံရဲ့ပြည်မြန်မာနိုင်ငံသားတယောက်အနေနဲ့ကျွန်တော်မှဒီပိုင်းအဆွေးဆိုတာမရှိတော့ဘူးလားခင်ဗျာ။နောက်ပြီးတော့ကျွန်တော်ဒီမျိုးနယ်ကိုကျွန်တော်ဒီအဆောက်ဦးဒီဆောက်ခွင့်ကျွန်တော်မတင်တာနဲ့ပဲကျွန်တော်အဆောက်ဦးကအခုရအခုပဲအခုဖြတ်ဆိုတဲ့အတိုင်းတာမျိုးဖြစ်တာဆိုတော့ကျွန်တော်အရင်တော့ဝန်နေမိတယ်ခင်ဗျာ
။ကြာပရောင်းမျိုးနယ်စီရင်တာယာရေးကော်မတီဥက္ကဋ္ဌဦးဖြိုးတင်ခိုင်ကတော့မျိုးနယ်ထဲမှာအခြေအနေတွေဟာလောလောဆယ်တည်ငြိမ်သွားပြီဖြစ်ပြီးဒီနေ့ဇူလိုင်လ28ရက်ညနေပိုင်းမှာရက်ွက်အုပ်ချုပ်ရေးမှုတွေကတဆင့်အင်ရှင်ဖြစ်သူကိုတွားရောက်တည်ဆောင်ခဲ့ပြီးဥပဒေပိုင်းဆိုင်ရာဆက်လက်ဆောင်ရွက်မယ့်ကိစ္စတွေဆက်ပြီးတော့ညှိနှိုင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်းစီရီမြန်မာပိုင်းကပြောပါရရှင်။